ထိုင်းပြည်နဲ့မိဖုရားတို့တယောက်ချင်းမြင့်တဲ့ဘွေနင်းသဖြင့်အခမ်းအနားတစ်ခုကိုထိုင်းတက္ကသိုလ်ကျောင်းသားအတော်များများဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့သပိတ်မှောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့စီးမြင့်ခံပြည်ရင်စနေပြုပြင်ပြောင်းလဲရေးမကြုံစဘူးတွန်းအားပေးတောင်းဆိုနေမှုကိုကျောင်းသားတွေဟာဘွေနင်းသဖြင့်မတက်ရောက်ဖင်းနေပြသနေကြတာဖြစ်ပါတယ်။အခုလိုကျောင်းသားအတော်များများဘွေနင်းသဖြင့်မတက်ရောက်ပေမဲ့တက္ကသိုလ်ပရဝုံအတွင်းနဲ့တက္ကသိုလ်အနောက်ဖက်မြစ်ထဲမှာရဲတပ်ဖွဲ့ဝင်အင်အားအများပြားချထားတာကိုတွေ့ရပါတယ်။ထိုင်းနိုင်ငံအတွင်းဒီမိုကရေစီလိုလာတဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်ဝန်နေစဉ်နီးပါးပြုလုပ်နေတာလည်းဖြစ်ပါတယ်။အာဏာပိုင်တွေကအဲ့ဒီဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအရေးပေါ်အခြေအနေထုတ်ပြန်ကြေညာတာနဲ့မီဒီယာတချို့ကိုစင်စါဖျက်ပိတ်ပင်မှုကျူးပန်းခဲ့တာကလည်းမအောင်မမြင်ဖြစ်ခဲ့ရတာပါ။ကနဦးဆန္ဒပြပွဲတွေကရွေးကောက်ပွဲအသစ်ကျင်းပပြီးဖို့နဲ့နိုင်ငံရေးလှုပ်ရှားသူတွေကိုဖိနှိပ်နေတာတွေရပ်ဆိုင်းမှုအဓိကတောင်းဆိုခဲ့တာပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့လက်ရှိစီးမြင့်ခံဘီယင်စနစ်ကိုပြုပြင်ပြောင်းလဲရေးတောင်းဆိုလာချိန်မှာတော့ဆန္ဒပြပွဲတွေရဲ့အရှိန်အဟုန်ကတမဟုတ်ချင်းမြင့်တက်သွားခဲ့ပါတယ်။ဘီယင်တော်ဝင်အဖွဲ့အစည်းအတွင်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရေးနဲ့ဘီယင်အာဏာကိုထိန်းကိုရေးမကြုံစဘူးတောင်းဆိုမှုတွေကဆန္ဒပြပွဲတွေရဲ့အဓိကအခန်းကဏ္ဍကနေပါဝင်လာနေတာဖြစ်ပါရဲ့ရှင်။